မြန်မာနိုင်ငံအထက်ပိုင်းမုံရွာမြို့မှာလက်ဘရောင်းတောင်ကျင်းဒီစီမံကိန်းကိုဆန့်ကျင်ဆန္ဒပြမှုဖြစ်ခဲ့ရမှာခွင့်ပြုချက်မရဘဲဆန္ဒပြလို့ဆိုပြီးလုံခြုံရေးအာဏာပိုင်တွေကဝင်ရောက်တားဆီးဖမ်းဆီးရမှာနှစ်ဖက်ရုံးရင်ဆန်ခတ်ဖြစ်ခဲ့ပါတယ်။ဒီနောက်ဦးဆောင်သူမျိုးသမီး၁၀ဦးကိုလုံခြုံရေးအာဏာပိုင်တွေကထိန်းသိမ်းခဲ့ပြီးညနေပိုင်းမှာတော့အဲ့ဒီထဲက၉ဦးကိုပြန်လွှတ်ပေးခဲ့ပါတယ်။ဆန္ဒပြသူတွေဘက်ကတော့ကျင်းဒီတောင်စီမံကိန်းရပ်တန့်ဖို့2008ခုနှစ်ဖွဲ့စည်းပုံဖျက်သိမ်းမှုစတဲ့တောင်းဆိုချက်တွေကိုကြွေးကြော်တောင်းဆိုခဲ့ကြပါတယ်။အသေးစိတ်ကိုတော့ VOA သတင်းတော်မအေးမာကစုံစမ်းမေးမြန်းထားပါတယ်။
ခွင့်ပြုမိတ်နေတင်ပြတောင်းဆိုခဲ့ရမှာပယ်ချခံရတဲ့အတွက်ဆန္ဒပြဖို့အတွက်စ조사ရင်းနဲ့စကိုင်းတိုင်းမုံရွာမြို့မှာဒီမိုကရေစီနဲ့ညီညာရေးအမျိုးသမီးကွန်ရက်ကတက်ကြွလှုပ်ရှားသူဒေါ်နော်အောင်လှပါဝင်လက်ဘရောင်းဒေသခံတောင်သူအမျိုးသမီး၁၀ဦးဟာဖမ်းဆီးခံရတာပါညနေပိုင်းကစပြီးဒေသခံတောင်သူအမျိုးသမီး60ခန့်ဟာဖမ်းဆီးထားသူတွေပြန်လွှတ်ပေးဖို့အတွက်ထိုင်တပိတ်လုပ်ပြီးတောင်းဆိုခဲ့ကြပါတယ်ည9နာရီကျော်အချိန်လောက်မှာတော့မန်းတော်အုံလာကလွဲပြီးဒေသခံအားလုံးကိုပြန်လွှတ်ပေးလိုက်တဲ့အကြောင်းမျိုးဆက်တဲ့လူငယ်အဖွဲ့ကကိုကျော်သူကပြောပါတယ
်ဇာသားတွေ4ယောက်ကိုပြန်လွှတ်ပေးရပေါ့နော်ပြန်လွှတ်ပေးပြီးတော့ကျွန်တော်တို့တပိတ်စကြောင်းကိုနှံမိလိုက်တယ်ဗျာတပိတ်စကြောင်းကိုပြန်ထန်လိုက်ပြီးဇာသားတွေပြန်လွှတ်ပေးတယ်ဒေါ်နော်အုံလာတယောက်ပဲခြံခဲ့တယ်ပေါ့နော်ခြံတဲ့လူတွေအားလုံးကိုပြန်လွှတ်ပေးလိုက်ပြီ
ဒီနောက်မှာတော့ထိုင်တပိတ်လုံနေတဲ့နေရာဟာရဲစခန်းရှိလမ်းမနဲ့ဘုံကြီးကျောင်းဝင်းအတွင်းမှာဖြစ်နေတဲ့အတွက်ဆရာတော်ရဲ့မြစ်တိုင်ရက်ခန့်ချက်နဲ့ထိုင်တပိတ်ဆင်နွှဲနေမှုတွေကိုဒေသခံတောင်သူတွေကရုတ်သိမ်းပေးလိုက်ရတယ်လို့ဆိုပါတယ်
။ဟိုလက်ရှိအခြေအနေကကျွန်တော်တို့ရဲစခန်းရှိကလမ်းတဝက်ကရဲစခန်းရှိကလမ်းတဝက်ကကျွန်တော်တို့ဟိုဟာထဲမှာပါဝိုက်ပြီးမှဘုံကြီးကျောင်းအပေါက်ပေါက်မှာဆွဲရပုံနဲ့ဖြစ်သွားဆရာတော်ကပါတော်လဲဆိုတော့ဟိုပေါ့လေလက်ရှိဆိုဇာသားတွေနေကနေတက်ထုတ်ပေးတဲ့အတွက်ကိုဒါကိုပြန်လည်မေးဖို့သူကြောင့်မှလက်ရှိရိုးရိုးမဖြစ်ရှင်ဘူးတဲ့အဲ့တော့ကိုကြွကြော်လာရင်လည်းမလုပ်ဘူးအဲ့လိုကြီးကျွန်တော်တို့ပြောတယ်လေကြွကြော်လာရင်ပေါ်တောင်းလိုက်မလုပ်ဘူးကိုကျွန်တော်တို့ပြောတယ်ပြီးတော့ဒီဟာစက်စကန်တရုပ်ပေးဖို့အဲတကယ်လို့ညာဟိုဆက်ပြီးဆန္ဒကြခြင်းမနေ့ကမှလာပဲပေါ့နော်သူအဲ့လိုမျိုးတွေပြောတာဗျာသူ့ကိုလည်းဟိုဘက်ကရဲရဲဟာအကြောင်းကြရပေါ့လေအဲ့လိုပြောတယ်ကျွန်တော်တို့
လက်မတော်ရေးတက်ကြွလှုပ်ရှားသူမတ်တော်အုံးလာဟာခွင့်ပြုမိတ်မရပဲဆန္ဒထုတ်ပေါ်မှုပုံမှန်၁၈ပါဝင်အမှုများစွာနဲ့စွဲချက်တင်ခံထားရသူဖြစ်ပါတယ်မနောအုံလာနဲ့လက်ပရောင်ဒေတာကန်ဒီဖမ်းဆီးခံရမှုဖြစ်တဲ့အချိန်ဟာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စတာသောမတ်အိုဟေးကင်တာနာမြန်မာနိုင်ငံကိုရောက်နေခြင်းလည်းဖြစ်ပါတယ်။နေ့လယ်၂နာရီကျော်အချိန်လောက်ကတည်းကစပြီးဆန္ဒပြဖို့စ조사သူတွေနဲ့ဖမ်းဆီးဖို့အတွက်စ조사ခဲ့တဲ့ရဲဝန်ထမ်းတွေကြားရုံးရင်ဆန့်ခတ်မှုတွေဖြစ်ခဲ့ရတယ်လို့လည်းမျက်မြင်တွေ့ရှိခဲ့ရသူကိုကျော်သူကဆိုပါတယ
်။အမင်္ဂလာရက်သွက်တာဒီဆန္ဒဆီးကမ်းရှိမှအဲ့လိုအခင်းဖြစ်သွားတာမဟုတ်လား။ရဲရင်က150လောက်ရှိရကြ။ဆုံးတဲ့ဆုံးတဲ့ပိတ်ရထက်တယ်မဟုတ်ရဲတော့တစ်ထက်နှစ်ထက်ဆုံးတဲ့ရဲရင်ကဆုံးတဲ့စားပြီးတော့မှထမ်းတာဗျရဲတပ်ဖွဲ့ရဲ့အမျိုးသမီးတပ်ဖွဲ့တွေကယူဖမ်းထမ်းတာမဟုတ်ဘူးဗျသခိုးတစ်မြောက်ကိုဖမ်းတဲ့နီးတဲ့ကိုအစာပေါင်းများတာစားတဲ့အကြမ်းမဲ့နီးနဲ့သုံးတာလေဒေါ်တော်အောင်လာကိုဆွဲတာကိုဒီဒေသလာနေရဝင်းရင်ထားတာကိုလက်ဆွဲ၆ဆွဲပြီးတော့တုံလို့ပြစ်တင်တာဗျတုံလို့ပြစ်တင်ပြီးတော့ဟိုပါပေါ့နော်ဒီခမင်ပြစ်ကြတဲ့လူမျိုးကြောင့်ရှိရဗျ
မုံရခရိုင်စာလင်းကြီးမြို့နယ်ထဲမှာရှိတဲ့လက်ပရောင်းတောင်ကျင်းဒီစီမံကိန်းကိုမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်ကုမ္ပဏီဖြစ်တဲ့မြမဝမ်ပေါင်ကုမ္ပဏီတို့ကပူးပေါင်းခဲ့ပြီးအကောင့်ထဲပေါ်နေခဲ့တာပါဒီအတွက်ဒေသခံတွေရဲ့လယ်မြေဧကပေါင်း 9,800 ကျော်ကိုသိမ်းယူခဲ့ပြီးရွာပေါင်း 4 ရွာကိုဖယ်ရှားခိုင်းခဲ့ပါတယ်စီမံကိန်းရပ်တန့်ရေးတောင်းဆိုဆန္ဒပြတဲ့သူတွေကိုတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလ29ရက်နေ့ကမီးလောင်ဘုံနဲ့ဖြိုခွဲခဲ့တဲ့အတွက်တန်ခါအတော်များများဟာမီးလောင်ဒဏ်ရာများရရှိခဲ့တာပါဒီနောက်စီမံကိန်းကိုဆက်လုပ်သင့်မသင့်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးကော်မရှင်ကစီမံကိန်းဆက်လုပ်သင့်တယ်လို့လည်းအကြံပြုထားပါဗျ။အကြံပြုထားချက်တွေကိုအကောင့်ထဲပေါ်ဖို့အတွက်ကော်မတီတရက်ဖွဲ့စည်းပြီးလှုပ်ဆောင်ခဲ့ကြတာပါ။ဒေသခံအများစုကတော့ညီရရော်ကြီးတွေကိုလည်းလက်မခံခဲ့သလိုစီမံကိန်းရပ်တန့်ရေးကိုသာတောင်းဆိုခဲ့ပြီးဆန္ဒပြခွင့်တွေရဖို့အတွက်စ조사ခဲ့ကြတာဖြစ်ပါတယ်ရှင်။